မေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့နယူးဇီလန်ဝန်ကြီးချုပ်ဂျက်ဆင်ဒါအာဒန်တို့ကမြန်မာနိုင်ငံမှာအာဏာသိမ်းတာနဲ့အရတားပေပေါ်စစ်တပ်ကတိုက်ခိုက်နေတာတွေကိုရှုတ်ချလိုက်ကြပါတယ်။နှစ်နိုင်ငံဆွေးနွေးပွဲအတွက်နယူးဇီလန်ဝန်ကြီးချုပ်ကအမေရိကန်မှာရောက်ရှိနေပြီးအင်ဂျီရောမှာသမ္မတဂျိုးဘိုင်ဒန်နဲ့တွေ့ဆုံခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမှာအကြမ်းဖက်တာတွေကိုရက်စက်ပြီးမတရားထိမ့်သိမ်းထားသူတွေအားလုံးကိုပြန်လုပ်ဖို့တနိုင်ကလုံးမှာလူသားချင်းစာနာထောက်ထားမှုအကူအညီပေးနိုင်ရေးအတွက်ချုပ်ထားတာတွေဖြေလွှတ်ဖို့နဲ့ဒီမိုကရေစီလမ်းကြောင်းပေါ်ကိုပြန်သွားဖို့နှစ်နိုင်ငံကောင်းဆောင်တွေကတောင်းဆိုလိုက်ကြကြောင်းအမေရိကန်တန်ယုံရဲ့ Twitter လူမျိုးစာမျက်နှာမှာပြောထားပါတယ်။လွတ်လပ်ပွင့်လင်းပြီးအခက်အခဲတွေကိုရင်ဆိုင်ကျော်ရွားမဲ့ Indo-Pacific ဒေသဖြစ်ပေါ်လာရေးအတွက်အမေရိကန်နဲ့ New Zealand နိုင်ငံတို့ဟာမိတ်ဖက်အတူတွဲတိုးမြင့်လှုပ်ဆောင်သွားကြမယ်လို့သမ္မတ Biden ရဲ့ Twitter စာမျက်နှာမှာလည်းရေးထားပါတယ်။ရာသီဥတုအပြောင်းလဲအကျန်းဖက်မှုနဲ့အစွန်းရောက်ဝါဒတွေကိုရင်ဆိုင်ဆန့်ကျင်ကြဖို့တကမ္ဘာလုံးကအားထုတ်နေကြရမှာနယူးဇီလန်နိုင်ငံနဲ့အတူအမေရိကန်ကအတူလှုပ်ဆောင်လိုပါတယ်လို့နယူးဇီလန်ဝန်ကြီးချုပ်နဲ့တွေ့ဆုံတဲ့အခါမှာအမေရိကန်သမ္မတဘိုင်ဒန်ကပြောကြားခဲ့ပါတယ်